ပခန်းကျင်းတဲ့ကြောက်ဖြူမျိုးတွေမှာတမ်းတော်စေကြောင်းဝင်ရောက်လာပြီးနောက်ပြခမုံဖြစ်ပေါ်ရာမှာမျိုးသမီးတူတန်ရရှိခဲ့သလိုဖန်စီစစ်စစ်မှုတွေကြောင့်ဒေသခံတွေလုံခြုံရေးစိုးရိမ်ပြီးတင်းချောင်းနေကြတဲ့ကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါတမ်းတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာမနေ့ကပြခမှုကြောင့်မျိုးသမီးတူတန်ရရှိခဲ့သလိုဒေသ လည်းကဖွဲ့စည်းနေတဲ့ဆက်သွယ်နေတဲ့လူတွေရှိတယ်ဆိုပြီးအဲ့လိုဝင်ရောက်ပြီးစစ်ဆေးတယ်စစ်ဆေးတဲ့အချိန်မှာအဲ့မှာအမျိုးသမီးတွေကတော့လက်နက်ကြီးဆက်ခင်မပြီးစစ်ရင်ကိုရောက်နေတယ်လို့သိရတယ်ခေါ့အဲ့ဒါကတော့ကြည့်ရတရားကိုအဲ့လိုလက်နက်ချန်ပြီးဝင်လာပြီးတော့ကျွန်တော်တို့ကလည်းဆိုတော့ကြည့်ရတာရယ်ကျောင်းနေပြီးတော့ဆက်ပြပါတော့
တန်ရရှိတော့တဲ့အသက်50ကျော်ရွယ်အမျိုးသမီးကတော့လက်မောင်းကြည်တိတန်ရနဲ့ကြောက်ပြူဆေးရုံမှာဆေးကုသခံယူနေရပြီးစိုးရင်ရတယ်လို့လည်းဆွေမျိုးတူကပြောပါတယ်။ကျေးရွာတိမှရှိတဲ့ဒေသခံတချို့ကိုတက်မတော်ကကျေးရွာစာတင်ကြောင်းမှာဖန်စီစစ်ဆေးနေပြီးဒေသခံတွေကတော့ဘေးလွရကျေးရွာတွေကိုတင်းရှောင်နေကြရတယ်လို့ကိုယ်တိုင်ထွက်ပြေးနေရသူဒေသခံတူကပြောပါတယ
်။ဒီကဘာတက်ကပေါ်လာတာဒီကမိမတရားရကျတရားမိမနဲ့ကသားခင်သားတဲ့ရောက်ကြတာဆိုင်တော့ဒီကျန်တဲ့နောက်ကျန်တဲ့လူကြီးတော့ဟိုစာပေါင်းကျောင်းမှာဝေးလျှောက်ကြတယ်ဒီအကျန်တဲ့လူကြီးတွေဒီကြားရပါသူဆွေးပြီးကြရပါလေ။ဩအဲ့တော့အတိကျတော့ဘယ်လိုမှကလဘာလို့မှရောင်းနေလို့လည်းကြောက်တယ်။ဟိုဒီဒီတော့တော့တော့တော့တော့တော့လည်းကြားတယ်။ဟာလေကျွန်တော်တို့လည်းတွေ့ပြီးနေရတယ်မင်းတို့လည်းကတော့လည်းမရဘူးမင်းတို့ကလည်းမရပါဘူ
းတက်မတော်စေချောင်းဝင်ရောက်လာပြီနော်ဖန်စီမှုတွေနဲ့ထိခိုက်ဒဏ်ရာမှုတွေရှိခဲ့တဲ့တရင်တွေနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရသူတွေကိုဆက်သွေးမင်းမဖြိုစူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးဆိုင်ဆောင်ကြည့်ရသွားတဲ့ဟာလေလုံးငိုင်းနဲ့ငါးဖန်လုံးငိုင်းကိုဒီကလုတ်ကန်ကြသူတွေဖြစ်ပြီးမနေ့ကဖန်စီစစ်ဆေးမှုတွေကြောင်းဒေသခံတွေဟာအနီးအနားခြေဝါတစ်ခုဖြစ်တဲ့ကလဘာခြေဝါမှာတင်းချောင်နေကြရတယ်လို့လည်းကလဘာခြေဝါအုပ်ချုပ်မှုဦးရှိရွှေမောင်ကပြောပါတယ
်ဟုတ်တယ်ကျွန်တော်တို့လည်းစိတ်ကြီးဆောင်နေကြလိုက်တာဟုတ်ပါတယ်ဟိုကတန်းချောက်အောင်ဆိုဆန်ချောင်းကြီးကရောက်နေကြတယ်ခုတော့လက်ရှိတော့ကျွန်တော်တို့စီကိုရောက်နေတာဇာနဲ့လေးဦးရှိတယ်ဇာနဲ့လေးဦးရှိတယ်ကြာမအကုန်လုံးဇာနဲ့လေးဦးရှိတယ်ဒီလိုတော့ဇာမဇာလူဇာထက်မှနေပြီးစစ်သားတွေကနေပြီးတော့အင်းဒီဆက်ပြီးတော့အင်းဒီပဲပြီးတော့မှွေတာလောက်တာတော့ရှိတယ်ဇာမလူမမြင်ရောလောက်တာတော့ရှိတယ်လို့ပြောတယ်အဲ့တော့သူတို့မနေကြတော့ဘူးဒီမနေရတော့မနေရတော့ဟာအိမ်မကဟာဆန်ချောင်းကမြေတမီတယောက်ကိုအိမ်မပုံနေတာကိုဒီနားနဲ့ပဲဒီဘိုက်ပြီးတော့ဒီမှာလက်မမှာထိုင်ရတော့စောက်ကုန်းချက်ကိုစီမှာရောက်နေလို့ရတယ်တင်းကြတ
ယ်။ဆေးချောင်တွေတင်းချောင်လာကြတဲ့ကလဘာကြီးရွာမှာလည်းတက်မတော်ဆေးချောင်းတွေရောက်ရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လည်းကြီးရွာအုပ်ချုပ်ရေးမှူးဦးရှိရွှေမောင်ကပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့ဆက်မှာလည်းတော့အဲ့ဒီအခုပြဿနာရှိတဲ့တန်ဆောင်ကြီးရွာလည်းကျွန်တော်တို့ရွာအနည်းလေးပဲရှိရလေ။အဲ့ဒီအနည်းလေးလားတော့ဖြစ်တာဆိုတော့ကျွန်တော်တို့ရွာလည်းနည်းနည်းတော့ဆွန့်ကြတာပေါ့။အခုလည်းတော့ကျွန်တော်တို့အနည်းလားမှာရွာမှာကျွန်တော်တို့ရွာနားမှာလူတက်တာတွေရောက်နေကြတယ်လို့တင်ကြတယ်
မနေ့ကလည်းအဲ့ဒီကြောက်ဖြူမျိုးနဲ့စေမော်ကြည့်ပါဖက်မှာလေဒေသခံ6ဦးလောက်ကိုတက်မတော်ကဖန်စီစစ်ဆေးနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်မဏိပခတိကြောင့်အရသားတွေတေကျေထိခိုက်ဒဏ်ရာရရှိတဲ့ပေါ့စိုးရင်ကြောင့်နဲ့စစ်ပွဲတွေရဆိုင်ဖို့လေကုလသမဂ္ဂနဲ့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်